ထိုင်းနိုင်ငံထဲကိုတရားမဝင်နေဆက်ချက်ကြောင့်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေနဲ့လူမောင်ခိုဖြစ်မတင်ငါသူတွေကိုထိုင်းအနာပိုင်တွေကဇက်တိုက်ဆိုသလိုဖမ်းဆီးနေတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ COVID-19 ကပ်ရောဂါကြောင့်လုပ်ငန်းအတော်များများရပ်ဆိုင်းထားရတဲ့ထိုင်းနိုင်ငံမှာအခုအခါမြန်မာနိုင်ငံသားတွေအပါအဝင်အိန္ဒိယသုံးနိုင်ငံကအလုပ်သမားတွေကိုအကန့်အသတ်နဲ့ပြန်လက်ခံတော့မယ့်အကြောင်းကြေညာခဲ့ပြီးတဲ့နောက်မှာပဲတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေတိုးလာနေတာပါ။ထိုင်းမြန်မာနေဆက်ကန်ချနာဘူရီမဲဆောက်နဲ့ချင်းရိုင်ခရိုင်နေမှာလဲတရားမဝင်မြန်မာနိုင်ငံသားတွေနဲ့အတူလူကုန်ကူးတဲ့ခိုင်းဝင်တွေမတင်ငါသူတွေကိုလည်းဖမ်းဆီးမိတာတွေရှိနေကြောင်းထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါဗျ။ထိုင်းအခြေစိုက်အလုသမားကူညီရေးအဖွဲ့ AAC ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကတော့မကြတဲ့ခင်ကဆက်လို့လုံခြုံရေးတိုးမြင့်ထားတဲ့ထိုင်းနယ်ဆက်မှာဖမ်းဆီးအရေးယူနေတဲ့ဆိုတဲ့အခြေအနေတွေကိုအခုလိုရှင်းပြပါဗျ။အ
ဲ네ဆက်တစ်ချောင်းမှာကုစုထိုင်းစစ်တပ်ကပိုက်စိတ်ထားပြီးတော့ကင်းလက်ကင်းပတ်ပြီးတော့ဟိုကျွန်တော်တို့ပိတ်ဆို့တင်းတင်းကြပ်ကြပ်ပိတ်ဆို့ပြီးတော့ဖမ်းဆီးနေတာကိုတွေ့ရတယ်။အဲ့တော့မြန်မာနိုင်ငံထဲမှာလည်းရက်တီဖို့ကကျွန်တော်တို့သုံးသက်ကြည့်လိုက်တော့ခုမြန်မာနိုင်ငံထဲမှာလည်းအလုတ်ကင်ခွင်လန်းနေရနေပြီးတော့ကျွန်တော်တို့ဟိုနေထိုင်အလုတ်ကင်စားသောက်ဖို့အတွက်ရက်တီဖို့ခက်ခဲတော့ကြတော့ကျွန်တော်တို့ပြန်ပြီးတော့ရတဲ့နီလန်းနေနဲ့ပြန်ဝင်လာအဲ့ဒီမှာပဲခိုးဝင်နေဆိုပြီးတော့ကျွန်တော်ဖမ်းဆီးခံရပြီးတော့အခုဆိုရင်ကျွန်တော်တို့ခိုးဝင်မြန်မာလူ့သမားတွေကထောင်နန်းရှိတယ်6လကြာခံရတာရှိတယ်အဲ့တော့ကျွန်တော်တို့ထောင်နန်းတွေပါပါလာတာပေါ့နော်အရင်တော့ဆိုခိုးဝင်နေဖမ်းမိတယ်ပြန်ဖို့တယ်အခုအဲ့လိုမဟုတ်ဘူးထောင်မှာချသေးတယ်ထောင်မှာချသေးတယ်ပြီးတော့ blacklist ပေးခံတည်တယ်နာမည်လေးပေါ့
ပြီးခဲ့တဲ့တနင်္ဂနွေညပိုင်းကလည်းထိုင်းမြန်မာနယ်စပ်ကချနာဘူရီနောင်လူကျေးရွာအမှတ်1အုပ်စုနယ်မြေအတွင်းအမှတ်3နယ်ကြားဆောင်စစ်ဆေးဂိတ်ကအဖြူရောင်ပစ်ကတ်ကားကိုတားဆီးစစ်ဆေးခဲ့ရမှာကားထဲမှာလိုက်ပါလာတဲ့နိုင်ငံကူးစာအုပ်တွေကင်ဆောင်ထားတဲ့မြန်မာနိုင်ငံသား14ဦးကိုစစ်ဆေးတွေ့ရှိခဲ့ပြီးကားမောင်းသူထိုင်းနိုင်ငံသားနဲ့အတူလူမောင်းကိုသူတွေဖြစ်တင်ကာမကင်းသူမြန်မာနိုင်ငံသား2ဦးကိုလည်းထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါတယ်။လူမောင်းကိုဖြစ်မတင်ကာသူတွေကိုတော့လူကုန်ကူးမှုဥပဒေနဲ့အရေးယူခဲ့ပြီးမြန်မာနိုင်ငံသား14ဦးကိုတော့ကတ်ရောဂါထိန်းချုပ်ရေးဥပဒေနဲ့အရေးယူမှာဖြစ်ကြောင်းကချနာဘူရီရဲမှုကပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့မှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့နယ်ဝင်းဖန်ခန့်နေဆက်ကားလမ်းမှာအထောက်ထားမပါတဲ့မြန်မာနိုင်ငံသား၄ဦးကိုကားတစီးနဲ့တဲဆောင်လာတဲ့ထိုင်းနိုင်ငံသားတဦးကိုလည်းဖမ်းဆီးနိုင်ခဲ့တယ်လို့ထိုင်းနိုင်ငံတပ်ခရိုင်ကနေဆက်စစ်ဆေးရေးဂိတ်မှာလည်းမြန်မာနိုင်ငံသား၄ဦးကိုထိုင်းဘက်ကတထောင်ခွဲနှုံးစီနဲ့အခကျင်းဝင်ယူပြီးဘန်ကောက်မြို့ကနေနေဆက်ကိုခေါ်လာတဲ့ထိုင်းနိုင်ငံသားတဦးကိုလည်းဖမ်းဆီးအရေးယူခဲ့ပါတယ်ကက်ယောဂါကာလအလုတ်ကိုင်းနဲ့စာဝတ်နေရေးအခက်အခဲတွေကြောင့်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေလည်းမကြသေးခင်ကဆက်လို့ထိုင်းနယ်စပ်ကနေတဆင့်တရားမဝင်မြန်မာနိုင်ငံကိုပြန်သူတွေရှိနေတယ်လို့အလုတ်ကိုင်းအခွင့်အရေးတွေအတွက်ထိုင်းနိုင်ငံကိုလာဖို့ကြိုးစားနေသူတွေပါရှိနေတာကြောင့်လူမောင်ခိုရဲ့တားကောင်ဖြစ်ရမယ့်အန္တရာယ်ကိုလည်းကြုံနေရတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုတ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကလည်းပြောပါတယ
်အခက်အခဲကိုအခွင့်ကောင်းယူပြီးတော့ခုနကပွဲသားတွေပေါ့အာပို့ပြီးမယ်ပါ냐ဆိုပြီးတော့လုတ်တဲ့ဟာတွေပေါ့နော်အဲ့လိုလုတ်ပြီးတော့မှခေါင်းဝင်ဖြစ်တဲ့ဟာမျိုးတွေကအာဖြစ်မယ်ဟိုလူမောင်ခိုးကိစ္စတွေပေါ့ဒါတွေကတောက်လျှောက်ခုဆိုလို့ရှိရင်ဟာဟိုရက်တည်းရဆိုလို့ရှိရင်လည်းမိတာပဲနိလူရရတဲ့ရုံလွယ်ဆိုတာလဲဗျာအခက်အခဲဖြစ်နေတဲ့ခါကျတော့ရရပေါ့ကောက်လို့တင်နေတဲ့တို့တွေကအသက်ရှင်ရေးအတွက်လုတ်ကြဟိုဘယ်လိုခေါ်မလဲဆက်သွဲပြီးတော့လုတ်ပြီးကြတာပေါ့နိ
အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကဘာတဝမ်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနိုင်ဆုံးအစ်စ်နိုင်ငံစီးရင်ထဲမှာထည့်သွင်းဖို့ပြထားတာပါအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အစီရင်ခံစာကိုတုံ့ပြန်ခဲ့တဲ့မြန်မာနိုင်ငံသားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာမြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေကိုအတိမတ်မပြုခဲ့ကြောင်းပြောဆိုခဲ့သလိုမြန်မာနိုင်ငံမှာပဋိပက္ခတွေကြောင့်နေရဆုံးခွာရသူတွေများလာပြီးမဲ့လူကုန်ကူးခံရသူတွေရဲ့တားကောင်မဖြစ်အောင်ထိထိရောက်ရောက်တားဆီးနိုင်ခဲ့ကြောင်းကိုလည်းပြောဆိုထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။